ဂရိနိုင်ငံကိုဝင်ကြီးအချက်တဲကကေတင်ဖို့လုပ်နေတယ်။မကြာခင်တတန်းကုံတော့မဲ့နိုင်ငံတကာအစီအစဉ်နဲ့ပတ်သက်ပြီးလူမှုဆန္ဒခံယူဖို့ဂရိဝင်ကြီးချုပ် Alexis Tsipras အစိုးရအဖွဲ့ရဲ့ပန်ကြားမှုကိုဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်ကမဲခွဲပြီးလက်ခံကြောင်းဆုံးဖြတ်ခဲ့ပါလေ။ဇူလိုင်လ5ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကဆန္ဒမဲပေးကြမှာဖြစ်ပြီးပြည်သူတွေအားလုံးကိုဘယ်လိုအကြက်ကိန်းနာမျိုးကိုမှဂရုစိုက်စရာမလိုပဲလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရှိတယ်လို့ဂရိဝင်ကြီးချုပ်ကပြောဆိုလိုက်ပါလေ။တကယ်လို့လူမှုဆန္ဒခံယူပွဲမှာနိုင်ငံတကာရဲ့အစီအစဉ်ကိုဂရိကလက်မခံဘူးလို့ဆန္ဒမဲပေးကြရင်ယူရိုငွေကြေးသုံးဆွဲတဲ့ဇုံကနေဂရိနိုင်ငံထွက်ခွာရမယ်ကိန်းစိုက်နိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာပဲသတိပေးပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခုလိုလူမှုဆန္ဒခံယူဖို့ဂရိအစိုးရရဲ့ဆုံးဖြတ်ချက်အတွက်တော့ပြင်သစ်ဝန်ကြီးချုပ်ကရှုံ့ချပြောဆိုတာမျိုးမရှိပါဘူး။နိုင်ငံတကာရဲ့ကန့်လန့်ချက်ကိုလည်းဖြစ်နိုင်ခြေရှိတယ်လို့ယုံကြည်တာမို့ဆွေးနွေးညှိနှိုင်းရေးစကားဝိုင်းကိုပြန်လာဖို့ကိုလည်းဂရိအစိုးရကိုဖိတ်ကြားခဲ့ပါလေ။ဂရိနိုင်ငံအနေနဲ့အင်ကာနီနောက်ဆုံးထားပြီးနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုချင်းငွေဒေါ်လာတန်း 2,000 လောက်ပေးဆက်ဖို့ရှိနေတာမို့ဥရောပသမဂ္ဂရဲ့ဂရိငွေကြေးအကြတဲ့ကဲတင်ဖို့ထောက်ချီးမဲ့ဒေါ်လာတန်း 8,000 ကိုဂရိနိုင်ငံဘက်ကလိုအပ်နေတာဖြစ်ပါလေ။